မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ဩစတြေးလျနဲ့တခြားနိုင်ငံခြားသားတွေပါဂျပန်အဖမ်းဆီးခံနေရတဲ့ဆိုတဲ့သတင်းတွေကြောင့်ဩစတြေးလျအစိုးရကအထူးစိုးရိမ်စိတ်ပူကြောင်းဖေဖော်ဝါရီ6ရက်စနေနေ့မှာဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံရဲ့တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအကြံပေးနေတဲ့ဩစတြေးလျနိုင်ငံသားအများပြားမြန်မာနိုင်ငံမှာရှိနေကြောင်းအထူးသဖြင့်ရဲစခန်းမှာအဖမ်းခံနေရတဲ့ဩစတြေးလျနိုင်ငံသားတဦးအတွက်အထူးစိုးရိမ်ကြောင်းဖော်ပြထားပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးဩစတြေးလျအစိုးရကအထူးစိုးရိမ်ကြောင်းနဲ့မြန်မာတမ္မတ်ကြီးကိုဆင့်ခေါ်ပြီးအကြောင်းကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကိုစီးပွားရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးအကြံပေးနေတဲ့စီးပွားရေးပါမောက္ခတူဖြစ်တဲ့ရှောင်းဒေါ်နာဟာသူ့အဖမ်းခံနေရကြောင်း Reuters သတင်းဌာနကပြောကြားခဲ့တာပါ။သူဟာမြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးအဖမ်းခံရကြောင်းအတည်ပြုတဲ့ပထမဆုံးနိုင်ငံခြားသားဖြစ်ပါတယ်။